တော်တာရှင်များရှင်ပြီးခဲ့တဲ့မလ23ရက်နေ့နဲ့24ရက်နေ့တွေမှာမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့သွေးထွက်တမ်းယူပြိပခါတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကိုအမြန်ဆုံးဆစ်လွတ်ဖို့ဆိုတဲ့ကုလသမဂ္ဂရဲ့အစိုးရအခမ်းအနားကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်58နိုင်ငံကသဘောတူဆုံးဖြတ်ခဲ့ပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့အဲ့ဒီအဖွဲ့ရဲ့ပြည်တွင်းစုံစမ်းရေးကိစ္စတွေမှာပူးပေါင်းပါဝင်ကူညီဖို့တောင်းဆိုလိုက်ပါတယ်ကုလသမဂ္ဂဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာသူဒုက္ခသည်တွေကလူ220ကိုတွေ့ဆုံမေးမြန်းချက်တွေအရလူတက်တာအုပ်စုလိုက်မရင်းကျင်တာတွေကိုမြန်မာစစ်တပ်နဲ့ရဲကကျူးလွန်ခဲ့တယ်ဆိုပြီးအစဉ်ခံစားတရက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မေလ2ရက်နေ့ကဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဥရောပသမဂ္ဂဒုတိယဥက္ကဋ္ဌဖက်ဒရီကာမိုဂေရီနီတို့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ကိုလူသိရှင်ကြားထောက်ခံမှုနဲ့ပတ်သက်ပြီးသဘောထားကွဲလဲခဲ့ကြပါတယ်။အချက်လက်ရှာဖွေရေးအဖွဲ့ဟာအမှန်တရားကိုတိဆောက်ရမှာအထောက်အကူပြုလိမ့်မယ်လို့ EU ဒုတိယဥက္ကဋ္ဌကအခုလိုပြောကြားခဲ့ပါတယ
်။ We believe that this can contribute towards establishing the facts for the past.provided that as we said
before အချက်အလက်ရှာဖွေရေးကိုယ်စားလှယ်အဖွဲ့ဟာအတိတ်နဲ့ပတ်သက်တဲ့အမှန်တရားကိုဖော်ဆောင်ဖို့လေးပေးဆောင်ရွက်သွားပါမယ်။ဒါဟာအမှန်တရားကိုတိဆောက်ရအောင်မှကူညီနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်လို့ပြောသားခဲ့တာပါ။ဒေါအောင်ဆန်းစုကြည်ကတော့ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ပါဘူးလို့ပြက်ပြက်သားသားပြောကြားခဲ့ပါတယ်။အဲ့လိုပြောကြားရတဲ့အကြောင်းရင်းကတော့
We do not agree with it. We have dissociated ourselves from the resolution because we do not think that the resolution is in keeping with what
ကျမတို့အနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်မှာအမှန်ပကတိဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့လိုက်ရောညီထွေမဖြစ်လို့ပါပဲ။ဒေါက်တာကိုဖီအနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေကိုတော့ကျမတို့အပြည့်အဝလက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူဦးဆောင်တဲ့ကော်မရှင်ကပြဿနာဖြစ်ခဲ့တဲ့နေရာဒေသတွေကိုတွားရောက်စုံစမ်းပြီးပကတိတွေ့ရှိချက်တွေအပေါ်အခြေခံပြီးအကြံပေးတင်ပြခဲ့တာဖြစ်လို့ပါပဲလို့ပြောသွားတာပါ။ဥရောပသမဂ္ဂနဲ့ဒေါက်ဆန်းစုကြည်တို့သဘောထားကွဲလဲတဲ့တဲ့ရင်ဟာနိုင်ငံတကာသတင်းစာမျက်နှာတွေပေါ်မှာနေရာယူခဲ့တယ်လို့လူထုကြားမှာလည်းမတူညီတဲ့အမြင်နဲ့ပြောဆိုဆွေးနွေးစရာဖြစ်လာပါတယ်။ဒေါက်ဆန်းစုကြည်ဘာကြောင့်ခုလိုညင်းဆိုရတယ်လဲဆိုတာနဲ့ပတ်သက်ပြီးအာရှလူ့ခွင့်ရေးကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။
ဒေါက်ဆန်းစုကြည်အနေနဲ့ဒီရခိုင်ပြည်နယ်အတွင်းမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆင်းဆမပြတ်ဖြေရှင်းဖို့ကြိုးပမ်းဆောင်ရွက်နေတာဖြစ်တယ်။အဲဒီလိုကြိုးပမ်းဆောင်ရွက်နေတာဖြစ်တဲ့အတွက်ဒေါက်ဆန်းစုကြည်ကကော်ဗီယန်နံဦးဆောင်တဲ့အဖွဲ့ကိုဖွဲ့ပြီးတဲ့အဲဒီအဖွဲ့မှာလည်းဒီသက္ကံနှစ်ဖက်စလုံးလက်ခံနိုင်တဲ့သူတွေဖြစ်တဲ့ရခိုင်မျိုးသားတွေလည်းပါတယ်။အစ္စလာမ်ဘာသာဝင်တွေလည်းပါတယ်။နောက်ကျွမ်းကျင်သူတွေလည်းပါတယ်။အဲ့တော့အဲ့ဒီအဖွဲ့ရဲ့ရလဒ်တွေပုံမှာဆက်လက်ပြီးတော့အကောင့်တွေပေါ်နေတယ်ဆိုတာကိုလည်းကျွန်တော်တို့သတိနေရတယ်။ဒါကြောင့်ဒေါက်တာဆန်းစုကြည်အနေနဲ့ကတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကထပ်မံပြီးတော့လှုံ့မဲ့လူ့ခွင့်ရေးအခြေလက်ရှာဖွေရေးဖွဲ့ကိုတော့လက်မခံမှုညင်းတဲ့ကိစ္စကမိမိဖွဲ့ထားတဲ့အဖွဲ့ကိုတေးသိမ်သွားအောင်လုပ်တဲ့သဘောမျိုးဖြစ်မဲ့ဆိုတဲ့အတွက်ကြောင့်ညှင်းပယ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ။
ရွှေ့ပြောင်းနေထိုင်သူတွေနဲ့အခြေခံပြည်သူလူထုအတွက်လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ပေါင်ကူအဖွဲ့ရဲ့ဒါရိုက်တာဖြစ်သူဒေါက်တာကျော်သူကတော့ဒီလိုသဘောကွဲလဲမှုဖြစ်ခဲ့တာကိုတန်တမန်ရေးအယဆုံးရှုံးမှုလို့သုံးသပ်ပါတယ်
။သူအဲ EU နဲ့တွေ့တဲ့ပွဲကရှေ့ပိုင်းမှာဖြစ်ခဲ့တဲ့ကြိုးစားတွေနဲ့ဆိုင်မဲ့တယ်။သတင်းထုတ်ပြန်တာကအစိုးရကမီဒီယာကိုခိုင်ထားတာပြီးတော့သတင်းထုတ်ပြန်တဲ့အမှပုဂ္ဂလိကတွေအားမပေးဘဲနဲ့အတိုင်းမြန်မာရုံးကထုတ်ပြန်တာစသဖြင့်အဲ့လိုမျိုးတွေကျိုးဆက်ပါမယ်တဲ့။ပြီးတော့သတင်းချက်လက်ရနေတဲ့ဆိုးစီပေါ်ငူတည်ပြီးတော့ထုတ်ပြန်တော့သတင်းမှတွေထွက်ပုံရတယ်။အဲ့တော့နိုင်ငံတကာကမြင်တဲ့အမြင်ကတော့ခုမြင်တဲ့အတိုင်းပဲလေ။အဲ့တော့ခုအချိန်နေရာတော့သံတမန်ကြီးကနိုင်ငံတကာဆက်ဆံရေးအဆုံးရှုံးမှုလို့မြင်တယ်ဗျ။ဟု
တ်ကဲ့။
ကျွန်တော်တို့ဒီမှာလေဒီဟိုသံတမန်ကြီးကနိုင်ငံသားရေးဝန်ကြီးဌာနကကပ်ပရော်ဖက်ရှင်နယ်မဟုတ်နေဘူးလို့ထင်တယ်။ဒီနေရာတွေကပရော်ဖက်ရှင်နယ်ဒီပလိုမန်စီတန်တမန်နေရှိနေရင်ဒါရီဒီဖြစ်ချော့တယ်အခုတော့စကားတွေဂျုံကုန်တော့ပေါ့နော်ဥပပေါင်းဆောင်ရွက်လို့ခွင့်မပြုဆိုတာမျိုးပြန်ပြီးခွင့်ပြုတာမျိုးအလားအလာနေမှတဲ့လေအခုတော့ဟာတန်ခင်းတမန်နေအားနေသွားတာရဲ့အညှို့နေတာဟဲ့လားမအောင်မြင်ဘူးဆိုတာရှင်းတယ
်ရှင်းနေကြီးဦးမင်းလွင်ဦးကတော့
တကယ်လို့ဒါဒေါအောင်ဆန်းစုကြည်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့ပြီးလေအချက်လက်ရှာဖွေရေးအဖွဲ့ကိုလက်ခံရင်ဘာရီများဖြစ်လာမလဲဆိုလို့ရှိရင်ယခုထက်ပိုပြီးတော့အခြေအနေဆိုးဝါးနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်လည်းမြင်တယ်။ဘာဖြစ်လို့လဲဆိုတော့ကတစ်ဖက်ကလည်းဒီလိုမျိုးဖိနှိပ်မှုတွေရှိတဲ့ဆိုတာတွေပြဖို့အတွက်အုံကြွလာမယ်။တ တစ်ဖက်ကလည်းဒီလိုမျိုးဖိနှိပ်မှုတွေကိုနှိမ်နင်းဖို့အတွက်နောက်ပြီးတော့တခါဒေသခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေကတခါထပ်တိုးလာမယ်အဲ့ဒါကြောင့်ယခုဖြစ်နေတဲ့အခြေအနေထက်ပိုမိုပြီးတော့ရှုပ်ထွေးသွားနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့ထင်မြင်သုံးသပ်ပါတယ်ခင်ဗျာ
ဒေါက်ဆန်းစုကြည်နဲ့ဥရောပသမဂ္ဂအကြာရခိုင်ပြည်အရေးနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိခဲ့တဲ့အပေါ်ပြည်ရင်းပြည်ပကနိုင်ငံရေးနဲ့လူမှုရေးတက်ကြွလှုပ်ရှားသူတွေရဲ့အမြင်တွေလည်းကွဲလွဲနေတာရှိပေမဲ့ကွဲလွဲမှုရှိတာတွေကိုလက်ခံရင်းကပဲတူညီတဲ့ပန်းနိုင်စီရှေ့ဆက်သွားဖို့လိုအပ်တယ်ဆိုတာကိုတော့ယုံကြည်ကြပါတယ်အဲ့လိုရှေ့ဆက်သွားရမယ့်နည်းလမ်းတွေကတခုကိုဒေါက်တာကျော်သူကအခုလိုပြောပါတယ
်ဟိုစုပ်ပိတ်ညင်းနေတာကကျန်သုံးတော့မလုပ်နိုင်တယ်ဒီကွာမိတ်ဆွေရင်းနေကိုထောက်ခံခဲ့တဲ့လူတွေကဒီလိုရည်တည်လဲဆိုတာဟိုဘာမှလဲပေါ့နော်ဘာပြုပြင်ကြရရှိလဲအဲ့ဒါသုံးရမယ်တင်လေအဲ့တော့ဒီပြင်းနီးလန်းနေပြန်ရှာမယ်ဖြေလျှော့ဖို့လိုလိမ့်မယ်တင်လေလိုလားပဲနဲ့ပယ်ကျင်ခံရတာ EU တခုလည်းမဟုတ်ဘူးကျန်တဲ့ပြည်တွင်းမှာရှိနေတဲ့ပဋိပက္ခတွေလည်းအများကြီးရှိတယ်ပြီးတော့အိန္ဒိယချင်းအင်အားကြီးနိုင်ငံတွေဝင်ဆုတ်ဖက်တာတွေလည်းပါတယ်အဲ့ဒီဟာတွေကိုခြုံငုံသုံးသက်တဲ့ကြည်လာမျိုးတွေပါရမယ်တင်လေအဲ့မှာကျွမ်းကျင်သူတွေကြံပေးတာနားထောင်ဖို့လိုမယ်တင်လေ
ဥရောပသမဂ္ဂရဲ့ဒုတိယဥက္ကဋ္ဌကိုယ်တိုင်ကလည်းမြန်မာပြည်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်အချိန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ယုံယုံကြည်ကြည်စွဲတန်တန်နဲ့လှုပ်ဆောင်တဲ့ခေါင်းဆောင်မှုလိုအပ်ကြောင်းလည်းပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့သူမမှာအဲ့လိုစွမ်းအားတွေရှိတယ်ဆိုတာဆယ်စုနှစ်ပေါင်းများစွာအထင်ကရပြသခဲ့ပြီးပါပြီ။ဒါကြောင့်ကျမတို့ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုနိုင်ငံရေးအရာရောငွေကြေးအရာပါအတက်နိုင်ဆုံးဆက်လက်ပံ့ပိုးမှာဖြစ်ပါတယ်လို့ဥရောပသမဂ္ဂဒုတိယဥက္ကဋ္ဌဖရီကာမိုဂရီနီကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်